ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့နှစ်ဦး၃ချိန်မြောက်တွေ့ဆုံဆွေးနွေးခဲ့ပေမယ့်ဒေါက်ဆန်းစုကြည်တမနာဖြစ်ရေးစစ်တပ်ရဲ့ထောက်ခံမှုမရသေးတဲ့အခြေအနေတွေ့နေရတယ်လို့မြန်မာဥပဒေပညာရှင်တချို့နဲ့နိုင်ငံရေးအကဲခတ်လေ့လာသူတွေကသုံးသပ်နေကြတာပါ။မနေ့ကကလောတက်နယ်မှာတက်မတော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖွဲ့စည်းပုံပြင်ရေးသူ့ရဲ့သဘောထားပြောကြားသွားတာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုဆက်ပြီးတော့ပြောပြမှာပါရှင်။ကကွယ်ရေးဦးစည်းချုပ်နဲ့တတိယအကြိမ်တည်တံ့တွေ့ဆုံပြီးတဲ့နောက်ဒေါက်ဆန်းစုကြည်အနေနဲ့သူ့သမရတာဝန်ယူနိုင်ရေးအတွက်တက်မတော်နဲ့သဘောတူညီချက်တစုံတရာရနေပြီလားဆိုတဲ့ခမန်းချက်တချို့ရှိနေချိန်မှာကကွယ်ရေးဦးစည်းချုပ်မင်ကွန်းထွက်ပေါ်လာတာပါ။ဖွဲ့စည်းပုံပြည်ရေးကိုတင့်တော်တဲ့အချိန်ရောက်မှဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်အတိုင်းပြုပြင်ရမှာဖြစ်တယ်လို့ကလောတက်နယ်ကစီဦးစီးတက်ကသူတင်နန်းသားအရာရှိတွေကိုမနေ့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြားခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်ဟာဖွဲ့စည်းပုံခြေခံဥပဒေပုံမှ59စာလုံးကိုစိုင်းငံ့ထားဖို့ဆိုတာကိုကာကွယ်ရေးဦးစီးချုပ်အနေနဲ့လက်ခံမှာမဟုတ်ဘူးဆိုတာပြလိုက်တာဖြစ်တယ်လို့ဥပဒေပညာရှင်တရားလွှတ်တော်ရှင်နေကြီးဦးကိုနီက VOE ကိုပြောပါတယ်။
ဖွဲ့စည်းပုံခြေခံဥပဒေ59စာလုံးကိုစိုင်းငံ့မှာတော့ဆက်စုတမရဖြစ်နိုင်အောင်ဆိုပြောကြတယ်ပေါ့ဗျာကျွန်တော်လည်းပါပါတယ်။ဒီလိုဒီလိုလည်းနေရတယ်ကြောနေကြပါလားအဲလိုလိုလေအဲ့ဒီဟာကိုလက်မခံနိုင်ဘူးပြင်မားဆိုရင်တော့တဘောကတော့သူ့ဘောဒီမှာပြင်လို့ရမယ့်ကိစ္စကိုပြင်မားလိုပဲပြောနေတယ်ဆိုရင်တော့ဒါကသူကအဆိုင်ရနာကိုလက်မခံဘူးဆိုတဲ့အတိတ်ပဲပြင်မိုးကိစ္စလည်းကျွန်တော်တို့ကြိုးစားကြည့်ပြီးမအောင်မြင်ဘူးအဲ့တော့ဘာနိုင်ငံရဲ့တကယ်မှာဘာသူလက်ထဲမှာရှိရလဲဆိုတဲ့အတိတ်ပဲလူတယောက်ရဲ့လက်ထဲမှာပဲရှိနေတယ်ဆိုတဲ့အတိတ်ပဲပါပဲအဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့တကယ်မှာဟာမကောင်းသေးဘူးလို့ပဲပြောရမှာပေါ့ဗျာ
ဖွဲ့စည်းပုံမှာပါတဲ့အခန်းစနစ်အရာဆိုရင်ဖွဲ့စည်းပုံပြင်ဆင်ဖို့တီထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူထောက်ခံမှဖြစ်တာကြောင့်စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းထောက်ခံမှုမရရင်ပြင်ဆင်ခွင့်ရမှာမဟုတ်ပါဘူးဒီအတော့တွင်မှာပဲဖွဲ့စည်းပုံကိုပြင်ဆင်စရာမလိုပဲဒေါက်ဆန်းစုကြည်ကိုတမရဖြစ်စေခြင်းရင်သူ့ရဲ့ရင်သွေးနှစ်ဦးနဲ့မိသားစုဝင်တွေကမြန်မာနိုင်ငံသားအဖြစ်ခံယူဖို့လိုတယ်ဆိုတဲ့ပြန်ကြားရေးဝန်ကြီးဦးရဲ့ထွတ်က VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောသွားပါတယ်ဒါနဲ့ပတ်သက်လို့ဥက္ကုနီရဲ့အမြင်ကတော့
အဲ့တော့ဒေါက်ဆန်းစုကြည်ရဲ့တနည်းအောင်နိုင်ငံသားအဖြစ်ရှောက်ထားတာနဲ့ပြေးမလားပြေးမယ်လို့ဘယ်သူကတာဝန်ယူကြတော့ဒီကလေးရဲ့ဘာနိုင်ငံသားဖြစ်ကောဘယ်သူကသိနေတာတော့ကျွန်တော်ကတော့အဲ့ကတည်းကဟိုသတိမူရှာလွဲပြောတယ်လို့လည်းထင်နေတာမြန်မာနိုင်ငံရဲ့ကံညမှာဟာဒေါက်ဆန်းစုကြည်ရဲ့တနည်းအောင်ပေါ်မူတည်နေလို့ဖြစ်တယ်အဲ့တော့တကယ်တော့ဒေါက်ဆန်းစုကြည်တနည်းအောင်ကသူတို့အမိကိုတမရဖြစ်စေခြင်းတဲ့သဘောကျွန်တော်မမြင်ပါဘူးသူတို့အေးဆေးနေတဲ့သူတွေပါပဲတော်ဆန်းစုကြည်ကိုတမနာဖြစ်ဖို့လိုရတာကပြည်သူတန်းတန်းတွေကလိုရတာပ
ါအလားတူ1948ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေပါပြဋ္ဌာန်းချက်တစ်ခုကိုအရေးဥနုအစိုးရလက်ထက်မှာလွှတ်တော်ကစိုင်းငံ့တာလားပြင်ဆင်တာလားဆိုတဲ့အငင်းပွားနေတဲ့အချက်ကိုလည်းဥက္ကုနီကအခုလိုရှင်းပြပါတယ
်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်အစိုးရနဲ့ဥကြုံရင်းကိုလည်းပြောသွားတယ်အငင်းကအတွက်ရဆိုင်တာမဟုတ်ပါဘူးကျွန်တော်တို့ကတမန်ရွေးကောက်ပွဲကနေလို့ရုပ်သွားဒီချေပြီးဒီချေအချိန်ကာလတစ်ခုတတ်မှတ်ပြီးတော့ကြာဆိုင်တာပါဆိုတော့သူကဒီလိုပြောသွားတယ်ဗျာအဥကြောင့်ပြောတယ်ဗျာအဲ့တော့ကျွန်တော်ကဒီအချိန်ကာလတစ်ခုအတွက်စစ်တပ်ခဏရဆိုင်နေဆိုတာဟာဆိုင်ရတာလို့ကျွန်တော်တို့ဒီပြည်ပုံချေအုပ်ဒီပုံမှန်136ပါလေ140ပေါ့ပြည်ပုံချေအုပ်ဒီ136ကိုအချိန်ကာလတစ်ခုအတွက်ရာကြီးရဆိုင်နေဆိုတဲ့အတိတ်ကအစတဲ့ဆိုင်ရတာလေဆိုင်ရနေဆိုတာကအများအားအတွက်ဒါချက်ရတဲ့သဘောပေါက်ပါဘူးခစ်တဲ့ခဏရက်တယ်ဆိုတော့ဆိုင်ရနေတဲ့အတိတ်ပဲပြူရဲဆိုပြီးတော့အတူတူပဲဆိုတဲ့သဘောနဲ့ကျွန်တော်ပြောရတာပြီးပြီးကြကြပြောရရင်တက်တက်မောင်းမောင်းနော်တရားပြီးပြီးကြလဲလောက်ခဲ့တယ်ပြည်ပုံချောင်းဥပဒေပညာရှင်လည်းဖြစ်တယ်တော်တော်မောင်းမောင်းက1980နှစ်မှာ second edition 1989ခုနှစ်မှာထုတ်တဲ့စာအုပ်ရဲ့စာမျက်နှာ34မှာကျွန်တော်ဆိုတော့ပြောသလို1959ခုနှစ်မှာဥမြင့်ရင်းကိုဝန်ကြီးချုပ်ခတ်မှုအတွက်ဖွဲ့စည်းပုံကိုပြင်ဖို့လွှတ်တော်မှာတင်တယ်လွှတ်တော်ကမပြင်ရင်ဘူးမပြင်လို့လည်းမဖြစ်တဲ့အတွက်ယာယီဆိုင်ခံခဲ့ရဘူးလေဆိုတဲ့ဟာကို89ခုနှစ်ထုတ်ဥတော်မောင်ရေးတဲ့ဒုပြည်တော်စုမြန်မာနိုင်ငံဖွဲ့စည်းပုံစာအုပ်စာမျက်နှာ34မှာရေးရတယ်ဆိုင်ခံဆိုတဲ့စကားကိုဥရည်ရရှိဒေါက်တာမောင်မောင်ကိုယ်တိုင်ကသုံးခဲ့တာ
မတ်လ18ရက်နေ့မှာတော့ဒုသမရလောင်းအမည်စင်းတွေကို NLD ကလွှတ်တော်မှာတင်သွင်းတော့မှာဖြစ်ပါတယ်။အဲ့ဒီတဲကမှထောက်ခံမဲအများဆုံးရတဲ့သူကိုသမရအဖြစ်ရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။ အဲ့ဒီနောက်မှာတော့တမနာသည့်ဥဆောင်ဖွဲ့စည်းမဲ့အစိုးရသည့်အနေနဲ့ဧပြီလ၁ရက်နေ့မှာအာဏာကိုလွှဲပြောင်းရယူမှာဖြစ်ပါတယ်ရှင်။